ကုလသမဂ္ဂတွင်မှုချုပ်အန်တိုနီရိုဂူတာရက်စ်ဟာအီရန်သမ္မတအီဘရာဟင်ရာဆစ်နဲ့နယူးယောက်မြို့ကုလသမဂ္ဂညီလာခံအပြင်ဘက်မှာတွေ့ဆုံခဲ့ပြီးလက်ရှိအီရန်ရဲ့ဆန္ဒပြပွဲတွေကိုအင်အားသုံးအပြင်းထန်နှိပ်ကွပ်ခဲ့တဲ့အတွက်ဒါဇင်နဲ့ကြီးတိုက်ဆုံဒဏ်ရာရမှုတွေအပါအဝင်အီရန်ရဲ့လူ့အခွင့်အရေးအခြေအနေတွေပေါ်လွန်စွာမှစိုးရိမ်မိကြောင်းပြောဆိုခဲ့တယ်လို့တွင်မှုချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတီဗင်ဒူချာကတောက်ကြနေမှာသတင်းတောက်တွေကိုပြောဆိုပေးခဲ့ပါတယ်။တွင်မှုချုပ်နဲ့အီရန်သမ္မတတို့ဟာကြာသာပတေးနေ့မှာတွေ့ဆုံခဲ့တာဖြစ်ပါတယ်။အီရန်နိုင်ငံမှာအသက်22နှစ်အရွယ်အမျိုးသမီးငယ်တူအစ္စလာမ်ဝိဇ္ဇုံခေါင်းစည်းပဝါမဝိဇ္ဇင်တဲ့အတွက်ရဲကဖမ်းဆီးထားစဉ်တည်ဆုံခဲ့တဲ့အပေါ်မကျေနပ်တာကြောင့်တောက်ကြနေအထိအီရန်နိုင်ငံတခွန်းဆန္ဒပြပွဲတွေဆက်လက်ဖြစ်ပေါ်နေပါတယ်
။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်က
ပြီးခဲ့တဲ့နေ့အထိမြို့ပေါင်း80ကျော်မှဆန္ဒပြခဲ့ပြီးအာဏာပိုင်တွေကအချမ်းဖက်နေနေတဲ့အတွက်တည်ဆုံသူအရေအတွက်အနည်းဆုံး50ကျော်လောက်ရှိသွားပြီလို့နော်ဝေနိုင်ငံအခြေစိုက်အီရန်လူ့အခွင့်အရေးအဖွဲ့ကပြောဆိုပါရယ်အီရန်အစိုးရသတင်းဌာနကတော့တည်ဆုံသူ26လောက်ရှိတယ်လို့ဆိုပါရယ်တောက်ကြနေကတော့ထောင်ထဲချီတဲ့အစိုးရလူလားသူတွေကလည်းမြို့တော်တဟီရန်ကမာတံပြန်ဆန္ဒပြခဲ့ကြပြီးအမေရိကန်နဲ့အစ္စရေးကိုစန့်ကျင်ကြွေးကြော်ခဲ့တဲ့ကြွေးကြော်တာတွေပြုလုပ်ခဲ့ပါရယ်အီရန်အစိုးရကတော့သူတို့ဆန္ဒအလျောက်ဆန္ဒပြတာလို့ပြောဆိုခဲ့ပါရယ်